ကင်နီဒေတာမှာရေကြီးနှမြုပ်မှုရင်ဆိုင်နေရတာဟာအခုဆိုရင်ရက်20ကျော်ရှိလာနေပြီလို့ကင်နီပြည်ဂျာကာလာအုပ်ချုပ်ရေးကောင်စီကပြောပါတယ်။ရေဘေးနောက်ဆုံးအခြေအနေနဲ့အဲ့ဒီမှာအကူအညီတွေလိုအပ်နေတဲ့အကြောင်းကိုတော့ကိုညံဝင်းအောင်ကဆက်ပြောပြပါမယ်ခင်ဗျာ
။ယာယီမွန်တိုင်းအချိန်ကြောင့်ပြီးခဲ့တဲ့စက်တင်ဘာ9ရက်နေ့ကကယားပြည်နယ်ဒေတာအခေါ်ကရင်နီဒေတာမှာရေလွှမ်းမှုအစတင်ဖြစ်ပွားခဲ့ပြီးအခုချိန်ထိရေပြန့်မကျသေးပါဘူး။ရိုက်ကောဒီမော့ဆိုဖရူဆိုရှာရောဘော်ရခဲမဲဆဲချမ်းပြည်နယ်တောင်ပိုင်းကမိုးပြင်းနဲ့ဖဲခုံဒေသတွေမှာရေကြီးနှင်းမြုပ်မှုတွေကြုံနေရတာပါရေပြန့်မကျသေးပဲစမ်းကြိမ်တင်ရေမြင့်တက်နေစေဖြစ်ပါတယ်ရိုက်ကောမြို့နယ်ကရေမမြုပ်တဲ့ကျေးရွာမှာတော့အခုရက်ပိုင်းရေထပ်ကြီးလာတယ်လို့ကရင်နီပြည်ဂျာကာလာအုပ်ချုပ်ရေးကောင်စီ IEC ရဲ့လူသားချင်းစာနာထောက်ထားရေးနဲ့ပြန်လည်ထူထောင်ရေးဌာနကဌာနမှူးကြီးခွန်မာဒီယာကအခုလိုပြောပါတယ်
ဘာကောမြင့်နယ်မှာရေလွှားတဲ့ကြေးရွာနှစ်ခု၃ရွာထက်ကျော်ပြတော့မှရပ်ဖြစ်ပြန်ဒီခွန်တော်အပါဝင်အခုဆိုလို့ရှိတော့နှုတ်ကိုအုပ်စုဖက်ကဒီကရင်ခုတို့တော့ပေါကလေတို့တော့ဆော်ဒီတို့ဝါညော့ဖက်ကမဲဖြာတီလိုရေကာတို့လီဖို့တို့ဟိုနတ်ကိုတို့ဘနာကလုခုတို့တော့ဆဲတို့လွတ်တမှုတို့ချစ်ကဲတို့အဲ့ဒီထိရေလွှားတယ်ဗောလေနော
်ရဲ20ကျော်ကြာရေလွှမ်းမှုပြီးတထတ်တိုက်အိမ်ဒီနင်းမြုပ်တဲ့အထိအခုလိုဆိုးရတဲ့ရေပေးမကြုံဘူးဘူးလို့ဆိုပါတယ်ရေကြီးနှင်းမြုပ်မှုကြောင့်ယာယီစစ်ဆောင်တဲ့အိမ်အပါဝင်4,000ကျော်ပျက်စီးသွားတယ်လို့ဌာနဝန်ကြီးခွန်မာတီယာကအခုလိုပြောပါတယ်
ဒီမှာတော့ဟိုစည်ရင်ပြရှိချက်ရဆိုလို့ရှိရင်တော့ဒေးထောင်ကြော်သွားပြီပေါ့လေတော့ဒီရေသွားမှုမခံရတဲ့ကြေးရွာနေအိမ်အပါဝင်၁၆စခန်းရဲ့တဲတွေပေါ့လေနော်ဒီရေသွားမှုမခံရတဲ့လက်အိမ်ကတော့8,000ကျော်ရှိလာပြီပေါ့လေနော
်အခုလိုမိုးများရေကြီးချိန်မိုးပြဲဆယ်ကနေရေလွတ်ချတဲ့အတွက်ဆယ်အောက်ကမိုးပြဲဖဲခုံဒီမော့ဆိုရိုက်ကော်မြို့မှာရေကြီးမှုပိုဖြစ်နေပြီးတောင်သူလယ်သမားတွေအထိနာနေပါတယ်ရေကြီးနေတဲ့အခြေအနေနဲ့ပတ်သက်လို့ကရင်နီဒီမိုကရက်တစ်တပ်ဦး KDF ဘိုဟိုတာဝန်ရှိသူတဦးကလည်းပြောပါတယ
်ရေကတော့နေ့စဉ်ပေါ့ဆက်တိုက်တက်နေတာပေါ့နော်တရက်ကိုဒါနှစ်လက်မသုံးလက်မနှုံလောက်တက်နေတယ်ရေကြီးမှုကတော့ဒါထက်သက်ဖို့ပဲရှိမယ်ပေါ့နော်ရေကဘာကြောင့်လဲဆိုရင်ဒါပြီးခဲ့တဲ့ຫນွေလောက်ကမဖောက်ချခဲ့တဲ့ရေတွေကခုမှမိုးကြီးလေကြီးရေကြီးတဲ့အချိန်မှာခုမှဒါဖောက်ချတယ်တွက်ကြောင့်မလို့ပို့ပြီးတော့နဆဖြစ်သွားတာပေါ့နော်ရေရဲ့မြင့်တက်နှုံက
ဘယ်ကုံမျိုးနဲ့အပါဝင်ပြင်းဒီဒေသမှာစစ်ဆောင်တဲ့ရွာသူရွာသားအပါအဝင်ရေပေးတင့်သူစုစုပေါင်း 3,500 ကျော်ရှိတယ်လို့ IC ရဲ့လူသားချင်းစာနာရေးဌာနမှူးကြီးခွန်မာတီယာကပြောပါတယ်ရေကြီးရေရှမ်းနာတွေနဲ့အတူတောင်ကျချောင်းရေတွေကြောင့်မြေပြိုတာလန်ဒရာပျက်စီးတာသွားလာရေးခက်ခဲနေပါတယ်ဒါအပြင်စစ်ကောင်စီရဲ့ထိုးစစ်ကြောင့်ရှမ်းကယားနယ်စပ်မှာဒူကြားဒူကြားပြစ်ခတ်မှုတွေလည်းဆက်ရှိနေပါတယ်ပြင်းဒီဒေသမှာစစ်ပီးနဲ့ရေပေးတပြိုင်တည်းတည်းကြုံနေရပြီးပြန်လည်ထူထောင်ရေးလုပ်ငန်းတွေလည်းမလုပ်နိုင်သေးပါဘူးဒုက္ခသည်တွေအတွက်စားနပ်ရိက္ခာနေထိုင်စရာအမိုးအကာတင့်ဝါနဲ့အဝတ်ထည်စေဝါစတာတွေအရေးပေါ်လိုအပ်နေပါတယ်ရေပေးအတွက်ပြင်းဒီဒေသကရေဦးတော်လိုင်းအဖွဲ့အစည်းတွေကူညီကယ်ဆယ်ရေးတွေလှုပ်ဆောင်နေပေမဲ့လိုအပ်ချက်တွေကရှိနေသေးဖြစ်ပါတယ်ရေပေးတဲ့ခံနေရသူတွေအတွက်ကူညီကယ်ဆယ်ရေးနဲ့ပတ်သက်လို့စစ်ကောင်စီရဲ့တရားပြည်နဲ့အစိုးရအဖွဲ့ပြောရေးဆိုခွင့်ရှိသူလက်ထောက်ညွှန်ကြားရေးမှူးဦးဇာနီမောင်ကို VOA ကတယ်လီဖုန်းနဲ့ဆက်သွယ်ခဲ့ပေမဲ့ဆက်ပိတ်ထားပါတယ်။ရယ်ကော်မျိုးပေါ်မှာစစ်ကောင်စီဘက်ကရေဘေးထောက်ပံ့ကူညီမှုတွေရှိပေမဲ့ရေဘေးစိုးစိုးဝါးဝါးကြုံနေရတဲ့ကျေးရွာတွေဘက်မှာအကူအညီတွေမရောက်ဘူးလို့သိရပါတယ်။